တော်တာရှင်များခင်ဗျာရန်ကုန်တိုင်းဒေသကြီးလှိုင်သာယာဆက်မှုဆောင်တုံးကထိုင်ပြည်ဖနက်ဆက်ယုံမှာဒီအလုသမာ2000နီးပါးလောက်ကပြီးခဲ့တဲ့ဖေဖော်ဝါရီလ6ရက်နေ့ကစတင်ပြီးလောက်ခလစာဖြတ်တောက်မှုတွေကြောင့်မို့ဆန္ဒပြနေခဲ့ကြတာခဏအထိမပြီးဆုံးသေးပါဘူးအခုလိုဆက်ယုံအလုသမာတွေအနေနဲ့ရတဲ့ရလိုက်တဲ့လောက်ခလစာကြီးတွေနေကြီးတွေမရလို့ဆန္ဒပြမှုတွေဟာပြီးခဲ့တဲ့2010ခုနှစ်အတွင်းမှာလည်းပဲပေါ်ပေါက်ခဲ့ပါတယ်ပြီးခဲ့တဲ့ဇွန်လအတွင်းမှာဆိုလို့ရှိရင်ပကူမျိုးအပြင်းမှားရှိတဲ့ဒီကက်ပွန်အုတ်ထုတ်ဆက်ယုံကအလုသမားတွေသူတို့ရဲ့နင့်နာချက်တွေအတွက်အလုံမစင်းမဲ့နဲ့ဆန္ဒပြတောင်းဆိုခဲ့ကြတယ်အထအပြင်းတစ်ခါဒီရန်ကုန်တိုင်းတောင်တကုံမျိုးသစ်ဘက်မှာပဲတောင်ကိုရီးယားအလုယုံအထည်ချုပ်ဆက်ယုံတွေကအလုသမားတွေကလောက်ခလာစာနဲ့အချိန်ပိုကြီးတိုးမြင့်ပေးဖို့အတွက်အလားတူဆန္ဒပြခဲ့ကြတာတွေဖြစ်ပါတယ်ဒီလိုအလုသမားတွေအနေနဲ့သူတို့ရဲ့နင့်နာမှုတွေကိုပေါ်ပေါ်ထင်ထင်နဲ့တောင်းဆိုဆန္ဒပြလာနိုင်တာကအခုအချိန်မှာဒီအခွင့်အကောင်းတစ်ခုပေါ်ထွက်လာတာလို့ပြောလို့ရနိုင်ပါတယ်ဒါပေမဲ့လည်းအလုသမားတွေအနေနဲ့ကကိုယ့်ရဲ့ရပိုင်ခွင့်တွေကိုကမသိနားမလဲကြဘူးတစ်ဖက်ကလည်းအလုရှင်တွေကတိုင်းတစ်ပါးကနေလာပြီးတော့ဆက်ယုံလုံယုံဖွင့်ကလေးကိုကသူတို့ကမျက်စိကြီးနားကြီးနဲ့ဒီမှာအလုသမားတွေရဲ့ဘဝဆင်းရဲနွမ်းပါတယ်တော်ဝင်တိုင်ကိုပေးလိုက်လို့ရှင်ရတယ်ဆိုပြီးတော့လောက်ခလာစာနဲနဲနဲ့သူတို့အမျက်ဆုံးများများရဖို့ကိုဥတီပြီးတော့လာရောက်ဆက်ယုံဖွင့်ကြတာတွေများပါတယ်အဲ့ဒီအလုသမားတွေရဲ့ဆန္ဒပြတောင်းဆိုမှုတွေနဲ့ပတ်သက်ပြီးဒီကနေ့စကားဝိုင်းမှာဆွေးနွေးဖို့အတွက်ရန်ကုန်တိုင်းအေရဝတီတိုင်းစတဲ့အနေနဲ့မှာအလုသမားလယ်သမားတွေရဲ့အကျိုးစီးပွားကိုကာကွယ်စောင့်ရှောက်ပြီးလိုက်လံဆောင်ရွက်ပေးနေတဲ့ရှင်းနေဦးဖို့ဖြူအလားတူပဲဒီတိုင်ကြီးဆက်ယုံစန္ဒပြပွဲမှာအလုသမားတွေရဲ့အကျိုးအတွက်လိုက်ပါဆောင်ရွက်ပေးနေတဲ့ကိုသန်းတအပြင်ထိုင်းနိုင်ငံဘန်ကောက်မြို့ကအလုယုံဆက်ယုံတွေမှာရှိကြတဲ့မြန်မာအလုသမားတွေရဲ့အကျိုးစီးပွားကိုကာကွယ်ဆောင်ရွက်ပေးနေတဲ့ဦးကျော်တောင်းတို့ကိုကျွန်တော်တယ်လီဖုန်းပေါ်မှာဖိတ်ခေါ်ထားပါတယ်အခုနောက်ဆုံးဒီထိုင်းဖနက်ဆက်ယုံမှာဖြစ်ပွားခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုပဲပုံစလာတယ်ဆိုတာကိုရှင်းနေဥဖို့ဖြူကိုဥစွာပထမမေးပြစီခင်ဗျာအဲ့တော့အခုဒီတိုင်ကြီးဆက်ယုံမှာဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးအဲ့ဒီမှာဆောင်ရင်းပေးနေတဲ့ရှင်းနေဥဖို့ဖြူကိုကျွန်တော်မေးချင်ပါတယ်ခင်ဗျာဘယ်လိုကနေဘယ်လိုဒီအခြေအနေကိုရောက်လာလဲဆိုတာဥစွာပထမပြောပြပါလား
ဟုတ်ကဲ့ကျွန်တော်နားလည်ပြီးတော့ကြာလို့22ရက်နေ့မြစ်တကူပိတ်တဲ့ရက်ကနေစပြီးတော့ကိုရကြီးကြီးစတဲ့အလုရှင်ကပိတ်တယ်အလုရှင်ကသူ့သဘောနဲ့သူပိတ်တယ်အဒါကိုတောင်ကြီးကြီးတွေနဲ့ဒီကြီးတွေနေအတွက်ကြီးတွေကိုဖြတ်လိုက်တယ်အဲ့ဒီအတွက်အခြေခံကတော့တောင်မချိနေဘူးအဲ့လိုနဲ့အတူတဘာတဲ့တောင်စုကတော့ဟိုမင်းစဉ်ရရမယ်လှုပ်အားကနေစိတ်နေပါလုံးနဲ့အတွက်ဥပဒေကြီးလို့ခေါ်တယ်အချင်းပူချင်းမိခွာတာလေပုံနေသွားတယ်ပေါ့အဲ့ဒီပုံမှာအခြေပြုပြီးချက်ပေါ်လာတယ်လို့ကျွန်တော်လူပဲနားလည်ပါတယ
်အခုနောက်ပိုင်းမှာဒီနေစဉ်ကြီးတို့ဒီတောင်းဆိုထားတဲ့ပုံမှာလစာတိုးပေးဖို့တပါတော့ကိုအလုရှင်ဘက်ကနေပြီးတော့နည်းနည်းတိုးပေးတယ်လို့ကြားတာရောခင်ဗျဟိုတိုးပေးတယ်ဆိုတာစတိတိုးပေးတယ်လို့တော့ကြားရတာပေါ့လေ
ကျွန်တော်ကတနာယူ55ကျက်ကနေ25ကျက်ထပ်တိုးလိုက်တော့တရားဖြစ်သွားတယ်အဲ့ဒါကျင့်တတ်မယ်ဆိုကျင့်တ်ကောင်းတဲ့အတိုင်းဒါလို့ပြောလို့ရရတယ်အဲ့တို့ညာလည်းအဲ့ဒီပတ်စံအမောက်နဲ့ကတိုးပေးမယ်လို့တစ်လမှာ26ရက်အလုဆင်းရတယ်အပြည့်အလုမဆင်းရတဲ့ရက်တွေအတွက်ကိုဆိုရင်ဒီဂျီလို့ခေါ်တဲ့တနာယူတရားနဲ့7နာရီကျတော့ရှင်းပေးမယ်တို့တော့ဥပဒေကြီးကိုရှင်းပေးမှာမဟုတ်ဘူးဒါအပြင်တာဝန်ကြီးကြီး450လေးပြမှာမဟုတ်ဘူးအဲ့ဒီတိုင်းဆိုရင်အလုရှင်ကသူ့သဘောနဲ့သူအလုမရှိလို့အလုပိတ်တဲ့ရက်မှာခုပဲတရက်ကို1322ကျပ်အလုကမာတူးချင်းကြီးကရော့မယ်အဲ့လိုဆိုရင်တူးပေးပင်တူးပေးတော့ညာလေဘာမှတိတ်မထူးဘူးလို့အလုကမာကြီးကအဲ့လိုပဲနားတယ်
ဟုတ်ကဲ့ခင်ဗျာအဲ့တော့အခုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ပေါ့လေအဲ့ဒီမှာပဲဒီအလုသမားရေးဆောင်ရွက်ပေးနေတဲ့ကိုသန်းအနေနဲ့ကောဘယ်လိုများသုံးသပ်မိပါလဲဗျာ
ဟုတ်ကဲ့ခင်ဗျာအဲ့တော့ကျွန်တော်အဓိကဟိုပြောချင်တာတော့ဒီမှာဆန္ဒပြမှုတွေအလုသမားဆန္ဒမှုဖြစ်တိုင်းဖြစ်တိုင်းအဓိကအကြောင်းရပါလဲဆိုလို့ရှိရင်ဆိုတော့ကိုကိုကြီးပြောသလိုပဲလောက်ခဖက်တောက်လိုက်တဲ့အချိန်မှာထဖြစ်တာပဲအလုသမားကြီးကဒါဆိုလောက်ခလာတော့ဖက်တောက်လိုက်လို့ရှိရင်သူတို့အနေနဲ့ဒီမှာကဘလို့မှဆက်ပြီးရက်တီလို့မရဘူးဒါအလုံးစက်ုံနေမှာအဲ့လူတွေမပြီးတဲ့ကိစ္စမျိုးတွေအများကြီးရှိတယ်။လောကအဖြစ်တောက်ခံရတဲ့အလုသမားတယောက်ဟာသူပြရမယ့်အဆောင်ကြီးတွေ၊နောက်ရင်ပြရမယ့်သူ့ရဲ့ခမင်းစရိတ်တွေ၊နောက်ထပ်ရရွာမှာအရှင်ပြည့်သူတို့မိသားစုပြန်ထောက်ပံ့တဲ့ငွေကြေးတွေအဲ့ဒီကိစ္စတွေတော့သူဖြည့်ဆည်းပြဿနာတွေအများကြီးရှိတယ်။သူ့မိန်းကလေးတွေဆိုဘယ်လောက်ထိဆိုလဲဆိုလောကဖြစ်တောက်ခံရတဲ့အချိန်မှာသူတို့ဒီငွေလို့ချီရတဲ့လူတွေရှိတယ်ဗျ။အဲ့လိုလူတွေဒီမှာကပတ်စံပြန်မဆက်နိုင်လို့တွားပြီးတော့တောင်းပန်နဲ့ပြောရတဲ့ဟာတွေရှိတယ်။အလုကပြန်လာတော့ည9နာရီအဲ့ဒီမှာ9နိုင်ခွဲလောက်မှသွားတောင်းပန်သွားတောင်းပန်တဲ့ခါကျတချို့ငွေချင်နေကြတော့လေယောက်ျားလေးတယောက်လေးချင်းချီတဲ့ငွေချင်မျိုးဆိုရင် မိမိတွေအခန်းထဲဆွဲသွင်းခံတဲ့ပြဿနာတွေဒီမှာဖြစ်တယ်အဲ့တော့ဒီလိုပြဿနာဖြစ်တိုင်းဖြစ်တိုင်းလူ့ဘမတွေထားဆန္ဒပြတာသူတို့ဘလို့မှယက်တီလို့မရလို့ဖြစ်တာဗျာအဓိကတော့
ဟုတ်ကဲ့ဗျာအဲ့တော့ဒီအလုသမားတွေအနေနဲ့ကလည်းပဲသူတို့ရဲ့နင့်နာချက်တွေကိုဒီတင်ပြတယ်တောင်းဆိုတယ်ဆိုတာကဒါကဘယ်လိုမှကျွန်တော်တို့အဆိုးဆိုလို့မရပါဘူးတစ်ဖက်ကနေပြီးတော့အလုရှင်ကနေအလုသမားတွေပေါ်မှာမတရားဖိနှိပ်မှုတွေလှုပ်လာတဲ့အခါမှာဒါကတော့ဘယ်မှာပဲဖြစ်ဖြစ်ဒီလိုဆန္ဒပြပွဲဆိုတာဖြစ်ကြတာပဲဟိုပြီးခဲ့တဲ့နှစ်တုန်းကဆိုလို့ရှိရင်လည်းပဲဒီတောင်တကုံမျိုးသစ်ဘက်မှာအထက်ကျိုးဆက်ယုံအလုသမားတွေဆန္ဒပြကြတာရှိတယ်နောက်ဒီအပြင်ဟိုဘက်ကပဲခူးဘက်မှာဆက်ယုံအလုသမားတွေလိုပဲဆန္ဒပြကြတယ်ဒီကိုတောင်ကိုရီးယားလာပြီးတော့ဆက်ယုံဖွင့်ကြတယ်တရုတ်ပြည်တို့ထိုင်ဝမ်နိုင်ငံတို့ထိုင်းတို့ကနေစပြီးတော့ဒီလိုဆက်ယုံတွေလာပြီးတော့ဖွင့်ကြတဲ့အခါမှာစောစောကကျွန်တော်ပြောလို့ပဲအလုသမားတွေပေါ်မှာသူတို့ကအတတ်နိုင်စလုံးရှော့ရှော့ပေါ့ပေါ့ပဲပေးထားပြီးတော့သူတို့အတွက်အများဆုံးများများရဖို့ကိုအဓိကလုပ်နေကြတော့ဒီလိုဆန္ဒပြပွဲတွေကဒါဖြစ်မှာပဲလေအဲ့တော့အရေးကြီးတာကတော့ဒီလိုအခါမျိုးမှာတရားဥပဒေဘောင်တဲကနေပြီးတော့အလုသမားတွေအနေနဲ့ဘယ်လိုလုပ်လို့ရတယ်လဲเนาะဒါတွေကိုသိနားလည်ထားဖို့လိုတာပေါ့အဲ့တော့အခုထိုင်းနိုင်ငံဘက်ကဆက်ယုံနေမှာဗမာအလုသမားတွေတွားပြီးတော့လုပ်နေကြတာတွေပဲအများကြီးရှိပါတယ်ဒီကိစ္စတွေမှာအလုသမားတွေဘက်ကနေပြီးလိုက်ဆောင်ရွက်ပေးနေတဲ့ဥကြောတောင်းလဲကျွန်တော်မေးပြသေးပြအဲ့ဒီအခြေအနေတွေနည်းနည်းပြောပြပါလား
ထိုင်းဘက်မှာလည်းပဲစောစောကကိုရိုးပြောတော့ဒီလိုပုံစံမျိုးပါပဲပြီးခဲ့တဲ့နှစ်ကကျွန်တော်တို့ aerosol financial loan တို့ပြီးတော့ complete ဒီ motor tank ရဲ့အပေါ်ပစ္စည်းထောက်လုပ်တဲ့ဆဲရုံတွေမှာအလုပ်သမားတွေရာထောင်ရှိပြီးတော့ဆန္ဒပြပွဲဖြစ်တယ်သူတို့ရဲ့ဖြစ်ခြင်းကဒီစောစောကကိုရိုးပြောတော့ဒီလိုပါပဲသူတို့ကိုဟိုအချိန်ဘိုးခိုင်းပြီးတော့ကြားတင်တဲ့လောကကိုမရှင်းပြတာရဲ့ပြီးတော့ဒီထိုင်းမှာပြတ်တန်းထားတဲ့တင်းငနေနဲ့ပိတ်ရတော့ဒီထိုင်းဆိုရမှာတရားဝင်ပြတ်တန်းထားတဲ့၈၃ရက်တစ်နှစ်တာနားနေခွင့်တို့မှာခိုင်းစီလို့ရှိရင်နှစ်ချပေးရတယ်သုံးချပေးရတယ်ဆိုတော့အလုသမားအခွင့်အရေးကိုချိုးဖောက်ပြီးတော့မှခိုင်းစီတယ်ဒီလိုအချိန်အခါမျိုးမှာဌာနပြဖို့ဖြစ်တယ်ဖြစ်တော့ကျွန်တော်တို့အလုသမားရဲ့အကူအညီဆောင်ရွက်တဲ့လူတွေအပြင် NGO တစ်ခု NGO တွေနဲ့ဝိုင်းဝန်းပြီးတော့ဖြည့်ရှင်းရတဲ့အခါမှာရုပ်တရက်အဖြစ်အခြေအနေကိုထိမ့်သိမ့်ပြီးတော့ဖြည့်ရှင်းပေးပါမယ်လို့ထိုင်းအာဏာပိုင်တွေကဟိုနှုတ်အဖြစ်ဂတိပေးပေးမယ်တကယ်တကယ်အဲ့ဒီပွေပြီးတာနဲ့တကယ်နဲ့ခေါင်းဆောင်ပြီးတော့လှုပ်တဲ့အလုပ်သမားခေါင်းဆောင်တွေပထမဦးဆုံးအလုပ်ထုတ်ပြီးတော့မှတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းထုတ်လိုက်တာအာအလုပ်သမားတွေလိုချင်တဲ့အခွင့်အရေးကိုမရရှိတဲ့အပြင်ဒီဌာနပြတဲ့ပြီးတော့ဒီအလုပ်သမားအခွင့်အရေးကိုတောင်းဆိုတဲ့အလုပ်သမားတွေဟာကိုပြောင်းလိုက်ဒီပြောင်းလိုက်နဲ့သူတို့ဟိုခက်ခဲကြုံသွားတာပဲရှိတယ်အထိုင်းမှာတရားဝင်ပြဋ္ဌာန်းထားတဲ့ဥပဒေကိုဟိုထိုင်းကျွေရရောထိုင်းလုံငန်းချင်းရောတိတိကျကျလိမ့်နိုင်မှုဒီနေ့ဒီရှင်တိမရှိသေးဘူးဒါကြောင့်မလို့ဖြစ်ပြီးဟဲ့ဆိုလို့ရှိရင်ဟိုမီဒီယာလောကကရော NGO လောကကရောရုပ်တရက်ခနဲ့စိတ်ဝင်စားလိုက်ပေမဲ့တကယ်တကယ်ဒီနေ့ဖြစ်ပြီးနောက်နေ့နောက်နေ့နောက်နေ့တွေမှာအလုပ်သမားတွေဟာငကိုမူရင်းဆိုအခြေအနေဒီပြင်လျင်အပြောင်းလဲအတင်းကြောင်ဖြစ်တော့တာဝန်နေပြာဒီမှာလေးတွေ့ရတယ်ဗျာ
အလုပ်သမားတွေရှိကနေဥဆောင်ဥရွက်လှုပ်ပြီးတော့ဒီလိုအခွင့်အရေးတိုက်တဲ့အတွက်ကြောင့်အလို့ရှင်ဘက်ကနေပြီးတော့ပြန်ပြီးလက်တုံပြန်လက်စားချေတယ်ဆိုတာမျိုးကြားတာစိတ်တော့မကောင်းပါဘူးဒါပေမဲ့လည်းသူများနိုင်ငံမှာမျက်နှာငငယ်နဲ့တွားပြီးတော့လှုပ်ကင်နေကြရတဲ့ဒီမြန်မာအလို့သမားတွေအဖို့ကြတော့လည်းပဲတိုက်ပွဲဝင်ဖို့ကတိတ်ပြီးတော့အခွင့်မသာဘူးပေါ့လေသူတို့ဘက်ကအာဏာပိုင်တွေကလည်းပဲဟိုတကယ်တမ်းပြောကြမယ်ဆိုလို့ရှိရင်ဟလာဒီတိုင်းတစ်ပါးသာဘက်ကယက်တီမလားကိုနိုင်ငံသားဘက်ကယက်တီမလားဆိုတာစဉ်းစားကြည့်လိုက်ရင်သူတို့အရေးယူတာလောက်တာကိန်းတာကိုလည်းပဲကျွန်တော်တို့တော့နားလည်နိုင်ပါတယ်ကိုနိုင်ငံမှာဆိုလို့ရှိရင်တော့တမျိုးပေါ့လေဟိုအမှန်ကတော့အဲ့ဒီလိုเนาะအရေးဆိုကြတယ်နောက်ပြီးတော့ညှိနှိုင်းဆောင်ရွက်ကြတယ်အလို့ရှင်ဘက်ကနေပြီးတော့ရှော့တင်လေးတွေလှုပ်လာတယ်ရှော့ပေးလာတာလေးတွေရှိတယ်ဆိုလို့ရှိရင်လည်းပဲဒါကရေးရှင်းမာဒီအလို့သမားတွေရဲ့ကောင်းရာကောင်းချောင်းအတွက်ပဲဖြစ်တင်တာပေါ့เนาะဒီနစ်နာချက်တရားပျောက်ကွယ်သွားမှာပေါ့ဒီလိုပြဿနာဖြစ်လာတဲ့အချိန်မှာဒီခက်တရာကြီးအပြင်ဖြည့်ရှင်းပြီးနောက်ပိုင်းမှာဒီလိုပဲပြန်ဖြစ်လာတယ်ဆိုတော့ဒါကမဖြစ်တဲ့ကိစ္စပေါ့ဒီတော့အခုဒီရန်ကုန်တိုင်းအတွင်းမှာဖြစ်နေတဲ့ဆန္ဒပြပွဲတွေပတ်သက်ပြီးတော့ဒီပြဿနာတွေဟာပို့ပြီးတော့ကြီးထွားလာနိုင်ကြရောရှိတယ်လို့များမြင်မိသလားခင်ဗျကဲကိုဖို့ပြပြောပါအောင်ဗျာ
ဟုတ်ကဲ့အခြေခံလောကလာစာတွေနည်းနေလုံးမယ်ဆိုရင်တော့အတမွားကြောင့်နေထိုင်မှုတွေရန်ခဲရင်ပါတယ်ခုနကတော့လူကမာရေးကူညီဆောင်ရတဲ့အစံပြောတယ်လို့ပါပဲအမျိုးသမီးငယ်တွေရဲ့ဘဝလုံခြုံမှုကိုပိုတော်ဆွေးနွေးရပါသေးတယ်သူတို့မှာချီးငားမပြတ်မလတ်ဖြစ်နေရတယ်။ဒါမျိုးသားတွေဒီမှာချီးငားရတယ်ဆိုရင်ရင်နာပြတော့ကောင်းတဲ့အချက်မျိုးပါ။ဒါတွေကိုကောက်ွယ်နိုင်ဖို့အတွက်ကျွန်တော်တို့လူမျိုးသ
ကျွန်တော်ရင်းလူမှုလုံခြုံရေးဆိုင်ရာနဲ့ပတ်သက်တဲ့ဤနန်းကိုရှာဖွေတက်ပါတယ်အခုကျွန်တော်တို့ဝင်းလို့ကုန်းလဲအလုကမအထားရတယ်လူမှုလုံရေးဈေးကိုလည်းအလုကမပေးရတယ်ဒါပေမဲ့လို့အဲ့ဒါနဲ့ပတ်သက်ပြီးတော့ချိရောက်တဲ့အကာအကွယ်မျိုးကိုတော့အစိုးရဆီကကျွန်တော်တို့ကြံမရတော့ဘဲဖြစ်နေပါတယ်ဟုတ်ကဲ့ပြောရမယ်ဆိုလို့ရှိရင်ပေါ့ဗျာဒီအလုကမအဖွဲ့အစည်းတွေဖွဲ့စည်းနိုင်ခွ ပြီးတော့အတည်ပြုပေးလိုက်ပါပြီ။အဲ့ဒီဥပဒေအရဆိုလို့ရှိရင်အလုသမားတွေဟာမိမိတို့ရဲ့လိုလားချက်တွေကိုဆန္ဒပြတောင်းဆိုခွင့်ရှိတယ်။စက်ရုံအလုံယုံပိုင်ရှင်တွေနဲ့ညှိနှိုင်းခွင့်ရှိတယ်ဆိုတာမျိုးတွေဖော်ပြထားပါတယ်။အဲ့ဒီဥပဒေကိုထိထိရောက်ရောက်နဲ့အကောင့်ထဲပေါ်နိုင်ဖို့ကတော့အစိုးရဘက်ကတာဝန်ယူရမှာဖြစ်ပါတယ်။အဲ့ဒီလိုအလုသမားအဖွဲ့အစည်းတွေတရားဝင်ရပ်တည်ထူထောင်နိုင်ပြီဆိုလို့ရှိရင်လည်းပဲအလုသမားတွေရဲ့ရပိုင်ခွင့်တွေကိုကာကွယ်စောင့်ရှောက်ပေးနိုင်မယ်ဆိုတာဒါကမြေကြီးလက်ခတ်မလွဲကျွန်တော်တို့ပြောလို့ရပါတယ်။ဒီမှာအလုသမားတွေဒီမျက်နှာချက်တွေတောင်းဆိုဖို့ဆန္ဒပြပွဲတွေလုပ်နိုင်တယ်အလို့ရှင်နဲ့ညှိနှိုင်းဆွေးနွေးနိုင်တယ်လို့ဆိုပေမဲ့လို့အဲ့ဒီလိုညှိနှိုင်းဆွေးနွေးကြတဲ့အခါမှာတမားတွေဘက်ကမျက်နှာမှုပို့ပြီးတော့မကြီးထွားလာအောင်ဒီဆန္ဒပြတဲ့လူတမားတွေပေါ်မှာအညှိုးအတီမထားအောင်နော်ဒါတွေကိုဒီအသက်ဆိုင်တဲ့တာဝန်ရှိပုဂ္ဂိုလ်တွေအစိုးရအာဏာပိုင်တွေဘက်ကနေပြီးတော့လည်းကြီးစုပေးဖို့တင့်လာပေါ့အဲ့တော့ဒီအလို့တမားတွေရဲ့အစီအယုံပေါ်ထွက်လာဖို့ကဘလောက်အခြေအနေစောင့်အောင်မလဲဒီအလုသမားတွေရဲ့အကျိုးစီးပွားကိုကာကွယ်စောင့်ရှောက်ပေးဖို့အဖွဲ့အစည်းတွေကဘလောက်ကြာမှဖြစ်လာမလဲဆိုတာလည်းပဲဒါစိတ်ဝင်စားနေတော့မျှော်နေကြတာပေါ့ကဲအခုဖြစ်နေတဲ့အခြေအနေပေါ်မှာကိုတန်းအောင်ခင်ဗျဘယ်လိုများပြောချင်ပါသေးလဲကျွန်တော်ခုနကပြောတာတရုတ်နှစ်သိကူးပွဲအတွက်ပိတ်တာကိုသူ့သဘောနဲ့သူကပိတ်ပြီးအလုသမားတွေကိုလာစားမပေးဘူးဆိုတာဒါကတော့သူ့ဘက်ကအမှားလို့ကျွန်တော်တို့ကတော့မြင်တာပေါ့လေကျွန်တော်တို့လည်းပဲအာရှတိုက်ကစိတ်ယုံအလုံယုံတွေရဲ့လုံနည်းလုံအောင်တချို့တွေကျွန်တော်တို့ဒီတည်တဲ့လောက်တော့တည်ပါတယ်အခုလိုတရုတ်နှစ်သက်ကူးပွဲသူတို့ပိတ်တယ်ဆိုလို့ရှိရင်ဒါကသူတို့ရဲ့ရတဲ့ရလိုက်တဲ့လောက်ခလစာဒီနေကြီးရက်ကြီးစတဲ့အခကြေးငွေကိုထိုက်တန်တန်သူတို့ပေးကြရတာထုံးစံရှိပါတယ်အဲ့တော့ခုနကကျွန်တော်မေးတာလေးကိုတန်းနင်တော့ပြောပါလားဗျဟု
တ်ကဲ့ခင်ဗျာဒီမှာသူဥရေရတော့မရှိတာမဟုတ်ပါဘူးရှိပါတယ်ဘာလို့ဆိုဒီမှာစက်မှုစုံတွေပေါ်ပေါက်လာတယ်က1993ခုနှစ်မှာနိုင်ငံတော်ညီဝင်ပြည်အောင်တည်ဆောက်ပေးဖွဲ့ရနေပြီးတော့64လို့ကမှခွင့်ရကွယ်ဥပဒေရနဲ့ကောက်ချက်တွေထုတ်ပြီးတော့ဟိုစက်ပုံတွေလိုက်နာမယ်စီကံချက်တွေဆိုတော့ထုတ်ထားတာရှိတယ်။အဲဒီစီကံချက်တွေကတကယ်လိုက်နာမယ်ဆိုရင်လုံးရှင်လို့ကမှပြဿနာဒီလောက်ကြီးထွားကြရလဲမရှိဘူး။လုံးသမားတွေရနင်းနာမှုပဲတော့ဆုံးဆုံးကြမရှိဘူး။ဒါပေမဲ့လို့အဲဒီဥပဒေတွေကဟိုဗီဒီယိုတွေကနေအပြင်မထွက်လာတဲ့အခါကျတော့ဟိုလုံးသမားတွေမှာနင်းနာမှုတွေအများကြီးဖြစ်တယ်။လုံးသမားဆန္ဒပြမှုတွေဖြစ်တယ်။လုံးရှင်လည်းညှိနှိုင်းရတယ်။ဥပဒေနားလည်တဲ့ဒီဟိုပြန်ဒီအဖွဲ့အစည်းတွေမရှိဘူးမရှိတဲ့အခါကျတော့အလုပ်သမားတွေကသူတို့ရပိုင်ခွင့်တို့သူတို့ခိုင်ရမှမပြောတတ်မလို့တတ်ဘူးမလုပ်တတ်ဘူးပေါ့ဗျအဲ့ဒီအခါမှာပါဆိုအလုပ်ရှင်လှည့်တယ်လို့ခံရတဲ့ကိစ္စတွေဖြစ်တယ်เนาะဒီလိုကိစ္စတွေမဖြစ်ဖို့ဆိုလို့ရှိရင်ဒီဥပဒေတွေကိုကြည်ကြည်ပြတ်ပြတ်အလုပ်သမားတွေနားလည်လာအောင်သက်ဆိုင်ရာအစိုးရအဖွဲ့အစည်းပါဝင်အလုပ်ရှင်တွေအခြားအဖွဲ့အစည်းအလုပ်သမားတွေထဲမှာကြည်ကြည်ပြတ်ပြတ်ပညာပေးဖို့လိုအပ်တယ်အဲ့လိုပညာပေးနိုင်မှသာလင်တစ်ဖက်ကလည်းလိုင်းနာအောင်ထိန်းသွင်းပေးမှုလိုတယ်ပေါ့ဗျအဲ့လိုလုပ်နိုင်မှသာလင်ဒီလိုကြိုးစားနာတွေကဟိုညော့နေသွားမှာဗျသူမဟုတ်တော့ဖြစ်နေမှာပဲ
ဒီတော့ဒီအလုသမားတွေဘက်ကတောင်းဆိုချက်တွေကိုနော်တက်ဆိုင်ရာကနေပြီးတော့တက်ဆိုင်ရာဆိုတာကဒီဆက်ယုံပိုင်ရှင်တွေဘက်ကအလုရှင်ဘက်ကနေပြီးတော့အထိုက်အလျောက်အလျှော့ပေးလာတယ်ဆိုပေမဲ့လို့ထိုက်တန်တန်ရဖို့ကိုတော့ဒီကျွန်တော်တို့အထင်ပေါ့လေနော်ဒီအစိုးရဘက်ကနေပြီးတော့အလုသမားဝန်ကြီးဌာနတို့ဝါနိဇပြိပခဖြည့်ရှင်းအဖွဲ့ယုံတို့ကနေပြီးတော့နည်းနည်းပါးပါးတော့ထိန်းသိမ်းကြည့်ရှုပေးတဲ့နယ်လို့တော့ထင်မိပါတယ်နော်ဘာလို့ဆိုတော့ဥမာအဖြစ်ထိုင်းဘက်မှာနော်ဆက်ယုံလို့ယုံမှာအလုသမားတယောက်ရဲ့အနေဆုံးလာစားငွေဘယ်လောက်ဆိုပြီးတော့သူတို့သတ်မှတ်ထားတယ်နော်အရင်ကဟိုဘန်ကောက်မှာဆိုရင်135ပါလားမသိဘူးနော်ဥကြောတော့နော
်ဟုတ်အရင်တော့180ကခု200
အော်တော်တော်တက်သွားပြီခစ်တရားပြောင်းသွားပြီဟိုမဲဆောင်မှာတော့အဲ့လောက်မရသေးဘူးပေါ့နော
်မဲဆောင်မှာတော့မရဘူးမဲဆောင်မှာဆိုတာသတ်မှတ်ထား165ပါအမှန်တကယ်ရနေတာဘန်ငွေတဲ့ပေါ့80ပဲရတယ်
အဲဟုတ်ကဲ့အဲ့တော့အဲ့ဒီလိုအစိုးရဘက်ကနေပြီးတော့နော်တတ်မှတ်ပေးထားတာမျိုးရှိတယ်ဆိုလို့ရှိရင်ဒီ inspector တွေစစ်စစ်ကြည့်ရှုပေးမဲ့အဲအစိုးရအာဏာပိုင်တွေလည်းပဲရှိမယ်အဲ့ဒါဆိုလို့ရှိရင်စက်ယုံအလုံးယုံတွေမှာအလို့သမားဘက်ကလည်းပဲမနစ်နာရဘူးတစ်ဖက်ကလည်းပဲစက်ယုံကလည်းပဲသူ့အနေနဲ့အကျိုးများဖြစ်ထွန်းသလောက်ဖြစ်ထွန်းမယ်ဆိုတာဒီလိုဟိုနှစ်ဦးနှစ်ဖက်နော်အကျိုးစီးပွားတွေဖြစ်လာနိုင်တာပေါ့ဗျာနှုတ်အလို့သမားတွေကနှုတ်တစ်ဖက်သက်အလို့ရှင်ရဲ့ဖိနှိပ်မှုကြီးပဲခံရမယ်ဆိုတာဒါမသင့်တော်ဘူးပေါ့အဲ့တော့ဥကြောတောင်ဗာများပြောစရာရှိလေဗျအဲ့ဒီဘက်ကကျွန်တော်တို့ထိုင်းဘက်ကအခြေအနေတွေနဲ့ ji bi do bi rwin ma phit ne chin ni bo ma be lo tong da mi le bya
aw sia u ge ma nyin byo lo cho cho ga di a lou sin ne a lou tu ma ja tin ma di taya win tat mat tha de nong tha tai taya win tat mat tha de di a lou tu ma a khwin yi a lou sin khwin yi pai go thi nyu be bo twe so lo si yin a so ya ja ni phit chi ya ba me bi do a di a lou tu ma de pya tan de upade go thai nang ngan ma ja do thai long nai sin thai su ya be pya tan da la si de a lou tu ma အဖွဲ့ကြီးတွေလည်းပဲဌာနသဘောတော်တွေမပါဘူး NGO တွေရဲ့ဌာနသဘောတော်တွေမပါဘူးဒါကြောင့်မလို့အလို့ရှင်ရဲ့အခွင့်အရေးကိုအဓိကကောက်ွက်ထားတဲ့တစ်ဖက်ဆောင်တဲ့ဥပဒေဖြစ်တဲ့အနည်းငယ်ဆုံးဥပမာတစ်ခုကိုပြမယ်ဆိုလို့ရှိရင်တရားမဝင်အလို့သမားတရားကိုခိုင်းစေတဲ့ထိုင်းလောင်းလိုက်ရှင်တရားကိုအဲထောင်နိုင်ကြလို့ရှိရင်လည်းပဲအဲ3လကနေ3နဲ့တွေ့အဲတိုင်းဝင်တိုင်းဝင်တသိန်းက3သိန်းအထိချိုးပေမဲ့တရားမဝင်အလုသမားကိုကြတော့45ရက်ထောင်ကြပြီးတော့နေရက်ကိုပြန်သွင်းမယ်ဒဏ်ငွေဖြစ်ရင်ဘတ်ငွေ1000ဆိုတဲ့သူတို့တတ်မှတ်တဲ့ဥပဒေအတိုင်းမြန်မာအလုသမားတွေခံရပါမယ်တရားမဝင်တဲ့အလုသမားကိုခိုင်းစေထားတဲ့လုပ်ငန်းရှင်ကိုသူတို့ဥပဒေမှာပြတ်တိုင်းထားတဲ့ဘတ်ငွေ1000ကနေ3သိန်းအထိတဘော3လကနေ6လအတွင်းထောင်တန်းဆိုတာကိုတစ်ခါမှကျွန်တော်စဉ်နှစ်ရှင်မှုရှိပြီးအလုသမားရေးလောက်တာတစ်ခါမှမကြဘူးဆိုလိုတာကဘာလဲဆိုရင်ဆိုင်မှာပြောင်းတဲ့ဥပဒေကလုပ်ငန်းရှင်ဖက်တာပဲမမမမရက်တည်တဲ့အတွက်တို့ဒီမှာလုံသမားကိစ္စကိုဆောင်ရွက်တဲ့အခါမှာကျွန်တော်တို့နိုင်ငံခြားကိုရောက်လာတဲ့ကျွန်တော်တို့မှာလုံခြုံရေးလုံခြုံမှုကအရန်အနေနဲ့ကျွန်တော်တို့မှာဟိုထင်ရမြန်မာစိုးရဖွဲ့ရလည်းပဲအကူအညီကကွယ်တောင်းဆောင်မှုအပြည့်အဝကိုမပေးဘူးပြီးတော့ NGO အဖွဲ့အစည်းတွေဆိုတာလည်းပဲကျွန်တော်တို့မြန်မာလုံသမားတွေအကူအညီဆောင်ရွက်တဲ့အဖွဲ့အစည်းဆိုတာလည်းပဲဆိုင်မှာတရားဝင်မှတ်ပုံတင်လို့မရဘူးထိုင်အန်ဂျိုတွေရဲ့အကူအညီနဲ့ပူးပေါင်းပြီးတော့ပါတာကျွန်တော်လိုရတဲ့ဖြစ်တဲ့အတွက်မြန်မာအလို့သမားတွေအရန်ကိုအကာအကွယ်နေတယ်ဆိုတော့ဒီအလို့သမားတွေရဲ့အခွင့်အလမ်းကိုကာကွယ်ဖို့အတွက်ဒီလုံးရှင်နဲ့အလို့သမားကြားထဲမှာအစိုးရမမမမနဲ့ဟို family ပင်နဲ့ဟိုစောင့်ဆောင်ပေးတဲ့ဥပဒေတရားရှိမှသာလျှင်ခုကျွန်တော်တို့အလို့သမားတွေရဲ့နစ်နာမှုဟာရရှိနိုင်မယ်လို့ကျွန်တော်တို့ပြောချင်တယ
်ဟုတ်ကဲ့ခင်ဗျာအဲ့တော့ဒီအလုသမားတွေရဲ့ရှားပိုင်ခွင့်တွေကိုတိတိကျကျရဖို့ကခုနကုကြောင်ပြောသလိုပေါ့လေဒါအစိုးရဘက်ကနေပြီးတော့ဟိုထိမ့်သိမ့်ကြည့်ရှုပေးဖို့လိုတာပေါ့ဒီစက်ယုံပိုင်ရှင်တွေအလုယုံပိုင်ရှင်တွေကတော့ဟိုလောက်ခလာစာနင်းနိုင်တဲ့မြန်နည်းနည်းပေးပြီးတစ်ဖက်မှာသူတို့အများဆုံးများများရနိုင်အောင်သူတို့ကတော့အများရန်ကြည့်မှာပဲလေအဲ့တော့အခုဒီလိုဖြစ်နေတဲ့ကိစ္စတွေကသူများနိုင်ငံမှာနိုင်ငံရခြားမှာဖြစ်နေကြတဲ့ကိစ္စဆိုတော့ဗမာလူသမားတွေအနေနဲ့ဒီလိုအဖိနှိပ်ခံနေရတယ်ဆိုတာဟိုစိတ်မကောင်းစရာပဲပေါ့လေဒါမှလည်းပဲသူတို့အနေနဲ့တစ်ဖက်ကတော့ကြည့်မယ်ဆိုရင်တော့ထိုက်တန်တဲ့လောက်တော့ရနေသေးတယ်လို့နည်းနည်းတော့ဖြေသာသေးတာပေါ့အဲပြည်တွင်းမှာကြတော့ဒီနိုင်ငံသားစက်ယုံပိုင်ရှင်တွေကနေပြီးတော့ကိုယ်မြန်မာလူသမားတွေကိုလာပြီးခေါင်းမုံဖြတ်နေတာကိုဒီအစိုးရအာဏာပိုင်တွေဘက်ကနေအကာအကွယ်မပေးနိုင်ဘူးဆိုရင်ဒါတော်တော်ပဲအကြီးတန်းအယုတ်ဆိုးပါတယ်အဲကိုဖိုးဖြူရောခင်ဗျဒီအခုဖြစ်နေတဲ့ပြဿနာတွေပေါ့ဗျာ။နောက်ဟလာထပ်ပြီးတော့ဖြစ်လာနိုင်တဲ့အလားအလာတွေကရှိနေသေးတော့ကနောက်နောက်မှဒီလိုပြဿနာတွေမဖြစ်အောင်ဘာတွေဖြစ်သင့်တယ်လို့များယူဆတယ်လဲဗျ။ဟော
Minimum Wage Act လို့ခေါ်တယ်။လောကလာအနေဆုံးလောကလာကပေးဥပဒေကိုအကောင့်ထဲပေါ်တင်ပါတယ်။အနေဆုံးလောကလာကပေးရေးဥပဒေကော်မတီဖွဲ့ကိုအနာတော့ဝင်အောင်ပြန်လည်စူးစမ်းတင်နေ။ဒီမိတိုင်းစားတော့မှုဘဝနဲ့ပြောင်းနေတဲ့အခြေခံတတ်မှတ်ချက်ကလေးတစ်ခုကိုတတ်မှတ်တင်ပါတယ်ဒီအရင်အားလည်းတန်းကြီးသားရလိုက်အပြင်းနဲ့လိုက်ဒီသားလိုက်ဒီသားလိုက်မတူတိုင်းလည်းရှိနိုင်ပင်အဲ့ဒါတော့တန်းကြီးသားကြီးအစိုးရအဖွဲ့ပါဝင်တဲ့ဘုံဘွဲ့ရဲ့စက်စီစဉ်ပေးတဲ့ပြတ်ထန်းချက်မျိုးဖြစ်အောင်လို့ကောင်းမယ်လို့ကျွန်တော်ကတော့အကြံပြုတိုက်တွန်းချင်ပါတယ်ဗျာဥပဒေအဖွဲ့တွေကို
ဟုတ်ကဲ့အခုပြောနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပဲပေါ့ဗျာကိုသားအနေနဲ့ကောညီကုန်းချုပ်အနေနဲ့ဗာများဆက်ပြီးတော့ပြောချင်တာရှိပါသေးလဲဗျာ
ဟုတ်ကဲ့ခင်ဗျာဒီမှာကကျွန်တော်ဆောက်လုပ်ရေးလုပ်ငန်းပေါ့ဗျာဆောက်လုပ်ရေးလုပ်ငန်းတွေကသူကအနေဆုံးလောက်ခလာကဘယ်လိုပေးရမယ်ဆိုတော့သတ်မှတ်ချက်ရှိတယ်ဒီအကျိုးဆက်ကိုလုပ်နေမှာကျတော့အဲ့သတ်မှတ်ချက်ကမရှိဘူးအလို့ရှင်ပြီးတဲ့လောက်ကိုယူနေတဲ့သဘောဖြစ်တယ်နောက်ဖိုးဆိုးတာကဒီလူသမားတွေကမနေ့ခုနကညာ9နိုင်လောက်ဒီအသက်15နှစ်ကနေအစိတ်လောက်ရှိအသက်စိတ်လောက်ရှိတဲ့ဒီ main ကလေးငယ်တွေကလုပ်ငန်းကွင်ထဲမှာသွတ်သွင်းခံနေရပြီးတော့ဟိုမတရားအမျက်ထုတ်ခံနေရဒီနောက်ဆက်တွဲတွေကဘာလဲဆိုတော့လူကုန်ကူးမှုပြဿနာလိုမျိုးတွေအတွက်လို့လေစိတ်ခေါ်နေတယ်လို့ဖြစ်နေပေါ့ဗျ။နောက်ဒီလူငယ်တွေရဲ့အနာဂတ်တိုးတက်ရေးတွေကလည်းပျောက်ဆုံးကုန်နေတာ သူတို့ကဘာမှနာကတော့မျှော်လင့်ချက်မရှိတော့ပဲ ਨੇ ဒီလုပ်ငန်းကြီးကသူတို့ကဘာဖြစ်လာလဲဆိုတပြေးပြေးနဲ့အချင်းတောင်ကြီးလိုဖြစ်လာအဲ့လိုတန်ကြီးလိုသူတို့ခံစားနိုင်တော့လို့ကြိုဟာရထဖြစ်တာဒါကြောင့်မနာကိုကိုကြီးပြောသလိုပဲအနေဆုံးလောကလာတာကိုသတ်မှတ်ပြီးဖို့နိုင်ငံတော်ကသတ်မှတ်ပြီးလိုအပ်ပါတယ်အဲ့ဒါကြီးကသူတို့စားတော့နေထိုင်ဖို့အသင်ပြီးတဲ့လာတာဖြစ်ရမယ်နောက်တစ်ခါသူတို့တွေရှေ့ဆက်အနာကတိုးတက်ဖို့အတွက်အတတ်ပညာအသိပညာသင်ယူနိုင်တဲ့အခွင့်အလမ်းတွေဖြစ်ဖို့လေဆက်ဆံရအဖွဲ့အစည်းတွေကနေပြီးတော့ဖန်တီးပေးဖို့လိုအပ်ပါတယ်ဒါဆိုလို့ရှိရင်တို့ရဲ့ဘဝရဲ့ပုံတိုးတက်လာတယ်လို့လုံးရှင်လို့ကမှပြဿနာတွေကလည်းကျော်နာမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့အခုဦးကျော်တော်ခင်ဗျညီကုန်းချုပ်အနေနဲ့ဗာမပြောချင်ပါလဲ
ဟုတ်ကဲ့အနာပိုင်နဲ့ယဉ်ကြီးလို့ရှိရင်အဲဟိုစိတ်လို့ရှည်နေလို့ရတဲ့အဲမူစနစ်ဟာကျွန်တော်တို့တိုင်းပြည်မှာအလုံးဝကိုပြောင်းခင်ဖို့လိုပါမယ်လေသမားဥပဒေကိုပြတ်တမ်းမယ်ဆိုလို့ရှိရင်ကိုင်းကိုင်းချင်းတောင်သူဥကြီးကြီးတွေကိုဖိတ်ခေါ်ပြီးတော့မှဘာသာရအလိုက်ဥပဒေပြုအဖွဲ့တွေကသူတို့ရဲ့ဆန္ဒသဘောထားတွေနဲ့ညှိနှိုင်းပြီးမှလှုပ်တင်တယ်လို့အကြံပြုချင်ပါတယ်အလုသမားဥပဒေကိုပြတ်တမ်းမယ်ဆိုလို့ရှိရင်လည်းပဲတကယ်ကိုလှုပ်နေတဲ့အလုသမားတွေကိုယ်တိုင်ပါပြီးတော့သူတို့ရဲ့ဆန္ဒသဘောထားနဲ့လုံခြုံရေးတွေရဲ့ဆန္ဒသဘောထားနဲ့လေရောညီတဲ့အဲဟိုအချက်အလက်တွေကိုစုဆောင်ပြီးတော့မှအခြေတစ်ဖြင့်သွားလို့ရတဲ့ဥပဒေမျိုးဖြစ်လို့ရှိရင်အဲဒီလိုဟိုပြဿနာတွေနေမယ်လို့ကျွန်တော်ကြံပြုတင်ပြရှင်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်အခုမြန်မာနိုင်ငံမှာဒီမိုကရေစီရေးအတွက်အပြောင်းအလဲတွေလည်းပဲလုပ်နေပြီဆိုတော့ဒီလိုနိုင်ငံညာသားပိုင်းဆက်ယုံအလုပ်ယုံနေမှာအလုပ်လုပ်နေကြတဲ့အလုပ်သမားတွေအတွက်ထိုက်တန်တဲ့လောက်ခလာစာနဲ့ရပိုင်ခွင့်တွေမှန်မှန်ကန်ကန်ရရှိနိုင်ဖို့အတွက်အစိုးရအာဏာပိုင်တွေအနေနဲ့တနည်းတစ်လမ်းစီမံဆောင်ရွက်ပေးလိမ့်မယ်လို့ပဲမျှော်လင့်ရင်းနဲ့ဒီနေ့စကားဝိုင်းကိုညီကုန်းချုပ်ပေးရစေခင်ဗျာအခုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက်ရန်ကုန်တိုင်းအေရီတိုင်းစတဲ့နေမြေတွေမှာလေသမားအရေးအလုပ်သမားအရေးကိစ္စရပ်တွေကိုလိုက်လံပြီးကူညီဆောင်ရွက်ပေးနေတဲ့ရှင်းနေဦးဖို့ဖြူအခုတိုင်းကြီးစက်ယုံအလုပ်သမားဆန္ဒပြပွဲမှာအလုပ်သမားတွေဘက်ကနေပြီးအကျိုးဆောင်ပေးနေတဲ့ကိုသန်းပြီးတော့ထိုင်းနိုင်ငံဘန်ကောက်မြို့အခြေစိုက်မြန်မာရွှေပြောင်းအလုပ်သမားတွေရဲ့အရေးကိုကူညီလိုက်လံဆောင်ရွက်ပေးနေတဲ့ဦးကျော်တန်းတို့ကိုကျေးဇူးအထူးတင်ရှိကြောင်းပြောကြရင်ညီကုန်းချုပ်လိုက်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဗျာ
တော်တာရှင်အပေါင်းကိုစိတ်နှပြချမ်းမှရှင်လန်းကြပါစေခင်ဗျာ